မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်ရဲ့ဥရောပ၅နိုင်ငံခီးစဉ်တခြားလုံးမှာကိုစီယာတော်ကလိုက်ပါသွားခဲ့တာပါဒီနေ့ကတော့အဆုံးသက်အနေနဲ့ပြင်သစ်နိုင်ငံပဲရစ်မြို့လေးစိတ်ကနေဒီကနေ့မြန်မာနိုင်ငံကိုပြန်လည်ထွက်ခွာဖို့လေးစိတ်ရောက်နေတော့မှာကျမတို့ဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်ဒီလိုများပြားလာတဲ့အချိန်ဇာတ်တွေကဒေါ်ဆန်းစုကြည်ခီးပင်ပန်းမှုတက်တောင်လို့ဒီတက်ဆိုင်ရာနိုင်ငံတွေကလည်းစောင့်ရပေးခဲ့ကြတယ်လို့ကိုစီယာတော်ကပြောပါတယ်ရှင်
ဒီလိုမျိုးနောက်တစ်ချိန်လာရောက်ဖို့ဆိုတာကတော့အင်မတန်မှအခက်ခဲပါတယ်။ဟိုကြုံပြစ်ဖို့ဆိုတာကလည်းမလွယ်ပါဘူး။အဲဒီအတွက်ကြောင့်မလို့သူတို့တွေရဲ့စီစဉ်ထားမှုမှာအင်မတန်မှကိုတွေ့ကြမြင်ကြရတဲ့သူတွေများတဲ့အတွက်ကြောင့်မလို့ဟို appointment တွေ schedule တွေ plan တွေဒါတွေကတော့အရန်ကိုပြည့်သိက်ချက်တဲနေတယ်လို့ပြောလို့ရပါတယ်။ဟိုကျွန်တော်တို့တွေအနေနဲ့ကတော့အမေစုအနေနဲ့ဂျာထဲမှာနားချိန်ရအောင်သူ့ရဲ့ပင်ပန်းမှုတွေကိုအတက်နိုင်ဆုံးရှော့ချပေးနိုင်အောင်ဒါပဲကျွန်တော်တို့ဝိုင်းပြီးစူးစမ်းပေးတာပါခင်ဗျာ
။ဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးကိုနိုင်ငံလိုက်အဲ့လိုသူတို့ဆောင်ရွက်ပေးတဲ့အပိုင်းကိုဘယ်လိုတွေ့ရလဲရှင်
။မင်းစုရဲ့လုံခြုံရေးအပေါ်မှာမူတည်ပြီးသွားတော့ရှင်တော့ကျွန်တော်တို့ဒီမှာအငယ်ဥက္ကဋ္ဌမြန်လည်းပါပါတယ်။နောက်ပြီးတော့တက်ဆိုင်ရာနိုင်ငံတိုင်းနိုင်ငံတိုင်းကလည်းလုံခြုံရေးကိုအပြည့်အဝတောင်းယူပေးထားတာတွေ့ရပါတယ်။ကျွန်တော်တို့ကတော့ပူးပေါင်းဆောင်ရွက်တဲ့နည်းနဲ့ပဲလုံခြုံရေးကိုလုပ်ကန်ဆောင်ရွက်နေတာပါဗျာ။တနိုင်ငံနဲ့တနိုင်ငံလောက်ကဆောင်ရွက်မှုပုံစံတွေကတော့မတူတာမျိုးတွေတော့ရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ညှိနှိုင်းပြီးဆောင်ရွက်ကြပါတယ်ဗျာ
။လွတ်တော်အမတ်တအုပ်အနေနဲ့ဒီဒေါ်ဆန်းစုကြည်ခီးစင်မှာလည်းအတူလိုက်ပါသွားခွင့်ရခဲ့ပြီးတော့တကယ်ထိတ်တပိုင်းခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါမှာဒီမြန်မာနိုင်ငံအထက်နိုင်ငံတကာရဲ့ပံ့ပိုးမှုတွေအပိုင်းကိုဘယ်လိုတွေ့ကြရလဲရှင်
။ကျွန်တော်တို့ရောက်ခဲ့တဲ့နိုင်ငံတိုင်းနိုင်ငံတိုင်းမှာတော့မြန်မာနိုင်ငံအပေါ်ကိုအင်မတန်မှကိုစိတ်ဝင်တစားရှိကြတာတွေ့ရပါတယ်။အားလုံးကလည်းမြန်မာနိုင်ငံအပေါ်ကိုထိရောက်တဲ့အကူအညီတွေပေးချင်ကြတဲ့သူတွေကြည့်ပါပဲခဗျာ။ဒါပေမဲ့ဒီအချိန်ဒီမှာတော့ကျွန်တော်တို့တွေအနေနဲ့ဘယ်လိုပုံစံမျိုးဟာအပြည်သူတွေအတွက်အမှန်တကယ်အကျိုးရှိမယ်ဆိုတာကိုတော့ကျွန်တော်တို့တွေရွေးချယ်ကြရမှာပေါ့ဆုံးဖြတ်ကြရမှာပေါ့ဗျာ။ဒါကကျွန်တော်တယောက်တည်းအနေနဲ့ရွေးချယ်ဆုံးဖြတ်လို့လည်းမရပါဘူး။အပြည်သူတွေကိုယ်တိုင်ကကိုပဲဘယ်လိုပုံစံမျိုးတွေလိုအပ်တယ်လိုချင်တယ်ဆိုတာဆုံးဖြတ်မှာပါခဗျာ။
ဒေါ်ဆန်းစုကြည်အနေနဲ့ပေါ့ဒီခီးစဉ်တခြားလုံးမှာဘာမားလို့သုံးတဲ့ကိစ္စကိုအစိုးရကနေပြီးတော့တတိပေးထားတယ်ပေါ့နော်အဲ့တော့ဘာမားနဲ့မြန်မာနဲ့အခေါ်ဝေါ်ပေါ်မှာကိုစရာတော်ရဲ့သဘောထားသိပြရစီရှင
်အခေါ်ဝေါ်တွေထဲမှာအဓိကလိုအပ်တဲ့လိုအပ်ချက်တစ်ခုကတော့တယောက်နဲ့တယောက်နဲ့ဆက်သွယ်မှုမှာနားလည်ဖို့ဟာအရေးကြီးပါတယ်ဘယ်လိုနည်းနဲ့ပဲခေါ်တည်ဖြစ်နေပါစေမိမိပြောတဲ့သူဟာဘာကိုဆိုလိုနေသလဲဆိုတာတစ်ချက်တစ်ဖက်လူနားလည်ဖို့ဟာအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်ဆိုလိုချင်တာကတော့ဟိုကျွန်တော်တို့တွေအနေနဲ့မေးတဲ့သူကမြန်မာဆိုတဲ့သကလုံးနဲ့မေးရင်ကျွန်တော်တို့မြန်မာဆိုတဲ့သကလုံးနဲ့ပြန်ဖြေပါတယ်။တကယ်လို့သူတို့မေးတဲ့သူတွေကဘာမားဆိုတဲ့သကလုံးနဲ့မေးရင်ကျွန်တော်တို့ကဘာမားဆိုပြီးပြန်ဖြေပါတယ်။နိုင်ငံတကာအရဆိုလို့ရှိရင်တော့ဘာမားဆိုတဲ့နာမည်နဲ့ပို့ပြီးတော့လူသိပါတယ်။မြန်မာလို့ပြောလို့ရှိရင်နားမလည်တဲ့သူတွေဘယ်နေရာမှမသိတဲ့သူတွေလည်းအများကြီးရှိနေတော့မှာပဲ။အဲ့တော့ကြောင့်မလို့ကျွန်တော်အနေနဲ့ကတော့အခေါ်ဝေါ်တစ်ခုပေါ်မှာဘယ်ရပဲခေါ်ဝေါ်ရမယ်ဘယ်ရမခေါ်ဝေါ်ရဘူးဆိုတာကတော့သိပြီးသိကြတဲ့သုံးပြချက်တစ်ခုကိုချမှတ်ဖို့တော့မလွယ်ဘူးလို့ပြောပြရစီဗျ။
တော့စုရဲ့အခုအပြန်ခီးစင်မှာဒီမြန်မာနိုင်ငံကပြည်သူတွေကလည်းဒီလိုတောင်းတဲ့ချီကျိုးဆိုဖို့ဆိုပြီးတော့ဟိုစီစဉ်နေကြရပေါ့နော်။ကိုစရာတော်တို့ကရောဒီပေါ်မှာဘယ်လိုမြင်ပါလဲရှင်
။ပြည်သူတွေရဲ့ကြိုဆိုမှုဟာပြည်သူတွေရဲ့ထောက်ခံအားပေးမှုပေါ်မှာပဲမူတည်လာတာပါ။ကျွန်တော်တို့အနေနဲ့ကတော့ဒီလိုတခဲနဲ့ထောက်ခံတဲ့အားပေးတယ်ကြိုးဆိုတယ်ဆိုလို့ရှိရင်တော့ဒါဟာဝမ်းတာရမယ်ဂုဏ်ယူရမယ်ကိစ္စတည်းရလို့ပြောပြရစီနော
်ဒါကတော့ပြင်သစ်နိုင်ငံကနေမြန်မာနိုင်ငံကိုဒေါ်ဆန်းစုကြည်နဲ့အတူပြန်လည်ထွက်ခွာလာတဲ့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကိုစရာတော်နဲ့ဆက်သွယ်မေးမြန်းခဲ့တာပါရှင်